မနက်ကအတွင်းအလုပ်သမားတို့အခွင့်အရေးအပြည့်ဝရရှိရေးနဲ့အခြေခံလောက်ခလာစာ5600ကျပ်အထိတိုးမြင့်ရေးရာနဲ့ချီရအလုပ်သမားတွေဒီကနေ့ဆန္ဒပြခဲ့ကြပါတယ်။အယက်တာအစိုးရလက်ထက်လွတ်တော်တက်တန်းအတွင်းအခြေခံလောက်ခလာစာတိုးမြင့်တမတ်ရေးဥပဒေကြောင့်ထမ်းပေးနိုင်ဖို့အတွက်အလုပ်သမားတို့လူနေမှုဘဝတိုးတက်ရေး NLD အစိုးရအနေနဲ့အလေးထားဆောင်ရွက်ပေးဖို့လည်းတောင်းဆိုနေရတယ်။မဆုမမအသေးစိတ်ကိုပြောပြပါဦးပါရှင်။
အခုလက်ရှိမြန်မာနိုင်ငံထဲမှာအဆအဆအရာရာဈေးနှုန်းတွေမြင့်တက်နေသလိုအခြေခံစားတောက်ကုန်ဈေးနှုန်းတွေကလည်းမြင့်မားလာနေတဲ့အတွက်အလုပ်သမားတွေရဲ့အခြေခံလုပ်ခလာစာတရားဝင်သတ်မှတ်ထားတဲ့မြန်မာကျပ်ငွေ3600ကျပ်ကနေ5600ကျပ်ရရှိရေးအဓိကကောင်းဆိုလိုက်ကြတာပါ။ဒီကနေ့တနင်္ဂနွေနေ့မတ်လ19ရက်နေ့လှိုင်းသာယာမြို့နယ်ရဲ့အလုသမာယာနဲ့ချီပါဝင်တဲ့ညီငယ်စွာလမ်းလျှောက်ချီတက်ဆန္ဒပြပွဲမှာအလုသမာတို့အတွက်လူမှုဖူလုံရေးအရာစီမံကိန်းတွေအကောင့်ထဲပေါ်ပေးဖို့အပါအဝင်အလုသမာခွင့်ရပြေဝါရရှိစေဖို့အတွက်တောင်းဆိုချက်၉ချက်နဲ့မြန်မာနိုင်ငံလုံးဆိုင်ရာအလုသမာတမကများကွန်ရက်ကဦးဆောင်ပြီးတော့ဆက်ယုံအလုယုံအခြေခံအလုသမာအဖွဲ့အစည်းတွေအလုသမာတွေပါဝင်ခဲ့ကြတာပါ။ဆန္ဒပြအလုပ်သမားတွေအဓိကတောင်းဆိုကြတဲ့အချက်တွေနဲ့ပတ်သက်လို့အလုပ်သမားဆန္ဒပြပွဲမှာဦးဆောင်ပါဝင်သူတဦးဖြစ်တဲ့မြန်မာနိုင်ငံလုံးဆိုင်ရာအလုပ်သမားတမကများကိုရဲဦးဆောင်ကော်မတီဝင်တဦးဖြစ်တဲ့ကိုအောင်စိုးမင်းကအခုလိုပြောပြပါတယ်
ဒီတက်တန်ကိုကြက်ကိုကျွန်တော်တို့အဓိကထားပြီးတော့အကြောင်းဆိုတာပါခင်ဗျာဟုတ်ကိုကြက်ကမှအဓိကဒီမိုးလုံးခကျင်းငွေတရလင်5600ကိုအများတော့တက်မှတ်ပေးဖို့ရယ်နောက်လူသမားများတဲ့လူမှုကိန်းအရာစီမံကိန်းအကောင့်ထဲပေါ်ဆောင်ပေးဖို့ရယ်အတူကိုကျွန်တော်နိုင်ငံတော်အစိုးရကလက်စစ်မီတာက3ဆတွင်းမြင့်တဲ့ကိစ္စကိုတွင်းမြင့်မတတ်နိုင်ရေးကိစ္စရယ်နောက်ကျွန်တော်တို့ဒီစိတ္တနာကမဖွဲ့ကြည့်ပဲအငင်းပေါ်မှုဆုံးဖြတ်ပြီးခုံသမားရေးအဖွဲ့ကိုခန့်အပ်ခြင်းကိုပယ်ဖျက်ရေးဆိုတဲ့အချက်၄ချက်ကတော့ကျွန်တော်တို့ကအများဆုံးအလုပ်ပေးဖို့လိုအပ်တဲ့အဓိကထားတဲ့အချက်ပါဟုတ
်အ ਨੇ ကောခချင်းငွေတက်မှတ်ရေးဆိုင်ရာမျိုးသားကော်မတီကနေမြန်မာနိုင်ငံထဲမှာရှိတဲ့လုံသမားတွေအတွက်အ ਨੇ ဆုံးအခချင်းငွေကိုပြီးခဲ့တဲ့2015ခုနှစ်ဩဂုတ်လ28ရက်နေ့မှာတနင်္ဂနွေလုံးတိုင်းတာနဲ့နေရာဒေသနဲ့လုပ်ငန်းအမျိုးအစားမခွဲခြားတဲ့တနအီကိုမြန်မာကျပ်ငွေ450ကျပ်နှုန်းနဲ့အလုပ်ချိန်8နာရီတရက်စာကိုကျပ်ငွေ3600ကျပ်နှုန်းထားတက်မှတ်ဖို့တရားဝင်ထုတ်ပြန်ကြေညာခဲ့တာဖြစ်ပါတယ်အခုလိုမျိုးအခြေခံစာဝင့်နေရေးလုံလောက်မှုမရှိတဲ့အတွက်အ ਨੇ ဆုံးအခချင်းငွေလောက်ခလာစာမြန်မာကျပ်ငွေ5600ကျပ်တက်မှတ်ပေးဖို့အရေးအလုပ်သမားတွေဘက်ကတောင်းဆိုချက်နဲ့ပတ်သက်လို့လွှတ်တော်အနေနဲ့နှစ်နှစ်တစ်ချိန်ကြောင်းလဲပြင်ဆင်တက်မှတ်ပေးနိုင်တဲ့အနေအထားရှိတဲ့အကြောင်းအလုပ်သမားအဖွဲ့ချုပ်ရဲ့ဥက္ကဋ္ဌအဖြစ်တာဝန်ယူဆောင်ရွက်ခဲ့ဖို့သူအလုပ်သမားရေးကျွမ်းကျင်သူဦးအောင်လင်းကအခုလိုရှင်းပြပါတယ
်ဒီနည်းဆုံးအခချင်းငွေဥပဒေကမှတ်နေကျွန်တော်တို့နှစ်နှစ်တစ်ချိန်ပြင်ကြောင်းလဲလို့ရတယ်ပေါ့နော်ဒါတော့ဒီနည်းဆုံးအခချင်းငွေပြင်ကြောင်းလဲကိုသတ်မှတ်ပေးရမှာကအစိုးရတာဝန်မှာပြင်ဆင်ဖို့ပေါ့နော်ဒီမှာလွှတ်တော်မှာဒါစုပြည့်တဲ့တင်ပေးရမယ်ပထမဆုံးလုပ်ငန်းစဉ်ရှိရပေါ့နော်အဲတော့ဒီဒီဒုတိယလွှတ်တော်တက်တမ်းမှာဒါကိုတင်ပေးရမယ်တင်ပေးတဲ့အခါမှာနေလုံခချင်းငွေဥပဒေအရနှစ်နှစ်တစ်ချိန်ကြောင်းလဲသတ်မှတ်ပေးရမယ်သတ်မှတ်ပေးရတဲ့လုပ်ငန်းစဉ်ကိုလည်းဆက်သွားရမယ်လက်ရှိ gap ကဘာဖြစ်တယ်လဲဆိုတော့သူကဒီ7လပိုင်းပေါ့နော်အခုလာမယ့်7လပိုင်းဆိုရင်ကျွန်တော်တို့နေလုံခချင်းငွေသတ်မှတ်ခဲ့တာနှစ်နှစ်ပြည့်ပြီပေါ့နော်အဲတော့ပြည့်ပြီဆိုတော့ဒီမတိုင်ခင်တင်ပြင်ဆင်မှုတွေလုပ်တဲ့အနေဒါမျိုးစစ်တမ်းကောက်တာလို့စတဲ့ပြင်ပေါ့နော်နောက်တစ်ခုကအဲ့မူလသတ်မှတ်ခဲ့တဲ့အချိန်ကငွေကြေးပေါင်းပေါင်းမှုဇာတ်လို့နှုံးပေါ့နော်အခုခင်ဗျာလက်ရှိဒီငွေကြေးပေါင်းပေါင်းမှုဇာတ်လို့နှုံးတဲ့စစ်တမ်းတွေပြန်ကောက်ရမှာပါဒါကိုတော့အခုအချိန်ဒီအစိုးရစီလက်ထက်မှာလောက်တာကိုတို့မတွေ့ရသေးဘူးပေါ့နော်အဲ့ဒီစစ်တမ်းကောက်တဲ့ကိစ္စရန်အရေးကြီးပါတယ်ဒါအသက်ဝင်လာပြီဆိုရင်ဒါကိုတင်ရှင်းပြောင်းလဲခွင့်ကဒီတင်းကြကြအသက်ဝင်လာတော့မှာပါ
အလုသမားခွင့်ရည်နဲ့လူမှုဖူလုံရေးအခွင့်အရေးတွေခံစားခွင့်ရနိုင်မှုအရေးနိုင်ငံတော်အစိုးရနဲ့အလုသမားဝန်ကြီးဌာနတာဝန်ရှိတဲ့သူတွေစီကိုဆက်လက်တောင်းဆိုသွားကြမှာဖြစ်တယ်လို့လည်းဆန္ဒပြပွဲမှာပါဝင်သူကံကောင်းပီနန်အိတ်ဆက်ယုံအခြေခံအလုသမားအဖွဲ့အစည်းရဲ့ဥက္ကဋ္ဌဖြစ်တဲ့တာဝန်ယူထားသူကိုအောင်စိုးမင်းကပြောပါတယ်အခုလက်ရှိမြန်မာနိုင်ငံတွင်းကြုံတွေ့နေရတဲ့ငွေကြေးဖောင်းပွမှုတွေနဲ့ပုံစင်းလုံးမြန်မာမှုတွေကြောင့်အလုသမားတွေနေစဉ်လူနေမှုဘဝအတွက်အကျပ်တဲတွေဖြစ်နေတဲ့အတွက်အလုသမားတွေရဲ့လူနေမှုဘဝမြင့်တင်ရေးအလုသမားတို့အခွင့်အရေးရရှိရေးလုပ်ငန်းဝင်လုံးရေးစာတာတွေကို NLD ဥဆောင်တဲ့ရပ်သားအစိုးရလက်ထက်မှာဦးစားပေးဆောင်ရွက်ပေးဖို့ကိုလည်းအလုပ်သမားတွေကအခုလိုလမ်းမော် truck ချီတက်လမ်းလျှောက်တောင်းဆိုနေကြတာဖြစ်ပါတယ်ရှင်